မြမတမရော်နဲ့ရခိုင်လူမျိုးစုလက်နက်ကိုင်အဖွဲ့အေအေတို့အကြားရခိုင်ပြည်နယ်ဘူတီတောင်မြို့နယ်အတွင်းမှာပုတ်ထုနေ့ကတိုက်ပွဲဖြစ်ခဲ့ပြီးတော့အေအေရဲ့ယာယီစခန်းငယ်တစ်ခုကိုတင်းစီရမိတယ်ဆိုတော့တမရော်ရဲ့ထုတ်ပြန်ချက်ကိုအေအေဘက်ကညှင်းလိုက်ပါတယ်။ဒါအပြင်တနင်္ဂနွေနေ့ကဖုံညိုလက်ရွာတိုက်ပွဲအတွင်းအရသားတွေထိခိုက်ဒေဆုံးတာနဲ့ပတ်သက်ပြီးတော့လည်းနှစ်ဖက်ကြားမှာအပြန်အလှန်ဆွဆွဲနေကြပါတယ်။ဒီကြောင့်ကိုတော့ထိုင်းခြေဆိုင် VOA သတင်းတောင်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်။
ဘုတ်တူးနေ့ကတရက်ပြင်ကျေးရွာရှိတောင်ဘက်မီတာ 5,000 လောက်กว่าမှာနှစ်ဖက်တိုက်ပွဲဖြစ်ပွားခဲ့ကြောင်းထုတ်ပြန်ချက်နဲ့ပတ်သက်လို့ပြည်သူဆက်ဆံရေးနဲ့စိတ်ဓာတ်ဆစ်စင်ရေးညွှန်ကြားရေးမှူးယုံဒုတိယညွှန်ကြားရေးမှူးသမတော်သတင်းမှပြန်ကြားရေးဖွဲ့တွဲဖက်တွင်းမှူးဘူမှုချုပ်စောမင်းထွန်းက VOA ကိုခုလိုပြောပါတယ
်သူတို့စကမ်းဆိုမဲ့ယာယီစကမ်းပါပဲခဏညီနေတဲ့စကမ်းလားမသိဘူးအဲ့ဒီဟာလေးကိုသိခဲ့တယ်ဒီကြေးရရမှုရောဟိုဘက်ကကျွန်တော်တို့ထောက်ပြတဲ့ခံတော်5ရောက်ပေါ့ဟိုဘက်ကရောဒီဘက်ကရောထိပိုက်ဆိုင်ရမှုရှိပါတယ
်ရခိုင်ပြည်နယ်ဘူတီတောင်မြို့နယ်စရက်ပြင်းကြီးရွာဘက်မှာဇန်နဝါရီလ16ရက်နေ့မနေ့ဘက်ကမြမတမတော်နဲ့ရခိုင်တမတော်တို့အကြားတိုက်ပွဲဖြစ်ပွားခဲ့လို့အေအေဖွဲ့ကနေအလောင်းကလောင်းတနက်လှလက်နဲ့ဆက်ဆက်ပစ္စည်းတွေတင်းစီရမိခဲ့တယ်လို့တမတော်ဘက်ကနေသတင်းထုတ်ပြန်ထားတာပါဒါပေမဲ့ဘူတီတောင်မြို့နယ်တရက်ပြင်းကြီးရွာဘက်မှာဘုသူနေ့ကတိုက်ပွဲမဖြစ်ခဲ့ဘူးလို့အေအေဖွဲ့ပြန်ကြားရေးတာဝန်ခံခိုင်ကျူးကကညင်းပါတယ
်သူတို့တဲ့အမားတွေထုတ်ပြန်တယ်လို့ကျွန်တော်တို့ထင်နေရတော့ဒါတဲ့အမားဆိုတာလုံးကြံတဲ့ပုံလို့ခေတ်ကျရနေဒီနေ့လုံးတော့ဘာဖြစ်ဖြစ်တိုက်ခိုက်မှုမှမရှိဘူးဗျာခုသူတို့ပြောတဲ့ဥစ္စာကကျွန်တော်ထင်ပါတယ်ဒီခေတ်သုံးရနေကဖြစ်ရှင်ပေါ့နော
်အနီးနားရွာကတည်တခံသူကလည်းဘုသူနေ့ကတရက်ပြင်းကြီးရွာဘက်မှာတိုက်ပွဲဖြစ်ပွားတာမရှိတဲ့အကြောင်း VOA ကိုပြောပါတယ
်မရှိရဘူးမရှိရဘူးတမ်းမှာလည်းမပြောဘူး
ပြီးခဲ့တဲ့ဇန်နဝါရီလ23ရက်နေ့ကတရက်ပြင်းကြေးရွာဘက်စိုက်ပွဲတွင်တနက်ကြီးထိမှန်မှုကြောင့်ဖုံညိုလိတ်နဲ့ခြာကြီးပြွာသားတွေထိခိုက်သိပ်ဆိုးမှုတွေရှိနေခဲ့ပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်လို့တပ်မတော်နဲ့အေအေတို့ကအပြန်အလှန်ဆွတ်ဆွဲပြောဆိုနေကြပါတယ်။ရခိုင်တပ်မတော်ပြန်ကြားရေးတာဝန်ခံခိုင်တုခကစိုက်ပွဲဖြစ်စဉ်တွင်တပ်မတော်ဘက်ကထိနာခဲ့လို့တနက်ကြီးနဲ့ပြစ်ခတ်တာကြောင့်ရွာသားတွေသိပ်ဆိုးရတယ်လို့ဆိုပါတယ
်။အဲ့ဒီနေ့မှာသူတို့ကအကြဆုံးများတော့ဒီလက်နေကြီးတွေနဲ့နေပြီးတော့သူတို့နေရာအဆုံးကိုရန်တမ်းပြခတာရှိတယ်ကြာ။ဒါဆိုလက်နေကြီးကြီးတွေကအမီနာလာအဲ့ဒီဘင်္ဂလီကျေးရွာတွေကိုစီမံတာရှိတယ
်။ဘုံမှုချုပ်စွန်မင်းထွန်းကတော့အေအေဖွဲ့တိုက်ပွဲဆုတ်ခွာစဉ်တွင်ပြစ်ခတ်သွားတယ်လို့ပြောပါတယ်။
ကျွန်တော်တို့တပ်ဝဲဖြစ်တဲ့နေရာလေးအဲ့ရက်ပြင်ဒီပါရဲ့ကောင်းမှာဖုံညိုလေးရွာသာရှိတယ်ဖုံညိုလေးရွာမှာအဲ့ဒီတိုက်ပွဲဖြစ်နေစဉ်ကာလအတွင်းမှာဘင်္ဂလီ30လောက်တဲဆိုင်ချင်းလုံးနေဆိုတော့အဲ့ထက်ကတယောက်ကတော့ပေသွားတယ်တယောက်ကတော့တန်ရန်ရသူတို့အားလုံးကိုမြေပြင်ဆွေးဆွေးကြည့်ရကမှာအဲ့ဒီအဖွဲ့ကတုတ်လာရင်လည်းသူတို့အဖွဲ့ကိုပြစ်သွားတယ်ဆိုတာတယောက်ကပေတယ်တယောက်ကတန်ရန်ရတယ်အဲ့ဒီတန်ရန်ရတဲ့လူပဲဘူးပြီးအောင်ဖေးလို့မှရှိတယ်
မြမတမရုံနဲ့အေအေဖွဲ့တို့ကြားလက်ရှိစည်ရေးပဋိပက္ခတွင်တိုက်ပွဲဖြစ်ပွားရာဒေသကဒေသခံတွေဟာလုံခြုံရေးအာမခံချက်ကင်းမဲ့နေတဲ့အခြေအနေမှာရှိနေပါတယ်။အဲဒါကြောင့်ရသေးဆောင်မြို့နယ်တွင်ကြေးရွာအုပ်ချုပ်ရေးမှူးတော်များများနှုတ်ထွက်စာတင်ထားတယ်လို့ပြည်သူ့လူထုကိုယ်စားလှယ်တော်ခင်စိုးဝေကပြောပါတယ်
။အုပ်ချုပ်ရေးမှူးပေါ့နော်ဒီကြေးရွာ30လောက်ကဒီလိုနှုတ်ထွက်စာတင်ဖို့ဆိုပြီးတော့မြို့နယ်အုပ်ချုပ်ရေးမှူးကိုလာပြောတယ်လို့သိရပါတယ်။အခုဒီတိုက်ပွဲတွေဖြစ်နေတဲ့ကြားမှာကြေးရောအုပ်ချုပ်ရေးမှုတွေကိုပေါ့နော်။ဟောသူတို့ကခေါ်ယူနေနေချင်းတွေရှိတယ်။ဒါပေမဲ့ကြေးရောအုပ်ချုပ်မှုတွေအနေနဲ့လေကြေးရောကိုအုပ်ချုပ်တဲ့တာဝန်ကိုယူထားတယ်ပဲသူတို့မှာတော့လာသမျှဒီကိုပြင်ပေးရတာလည်းရှိပါတယ်။အဲ့တဲ့ခါကျတော့ဒီမှာတို့မြန်မာနိုင်ငံရဲ့ဥပဒေချိန်မှာလည်းစေခွန်တိစေခွန်နှစ်တို့ဆိုတာရှိပါတယ်။သူတို့လည်းဒါမျိုးလေးတွေကိုဖြစ်လာမှာကိုလည်းသူတို့ဒါကိုလည်းတွေးလာကြတယ်နဲ့ကြည့်ပါတယ်။
နဘစစ်တပ်လှုပ်ရှားရနိုင်မည်ဒေသမှာအေအေတပ်နဲ့ဆက်တွေ့တဲ့ဆိုပြီးဘူရီတောင်မြို့နယ်တရက်ပြင်းကြေးရွာအုပ်ချုပ်ရေးမှူးအပါဝင်နှစ်ဦးရသေးတောင်မြို့နယ်ကျင်တာကြေးရွာသားနှစ်ဦးကိုတပ်မတော်ကနေဖမ်းဆီးပြီးမတရားတင်ဆက်တွေ့မှုပုံမှန်နဲ့တရားစွဲဆိုထားပါတယ်။ဒီဖြစ်စဉ်နဲ့ပတ်သက်ပြီးအေအေဖွဲ့အတွက်ဆက်ကြေးကောက်ခံပေးတာလုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လှုပ်ရှားမှုကိုစောင့်ကြည့်တင်ပြပို့တာတွေစစ်စစ်မင်းများဖော်ထုတ်သိရှိရလို့တရားဥပဒေအရအေးအေးဆောင်ရွက်နိုင်ရေးအတွက်လုံထုံလုံနည်းနဲ့ညီဆက်လက်စီစစ်ဆောင်ရွက်နေတယ်လို့ဇန်နဝါရီလ16ရက်နေ့မှာတမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ